အင်ဂျီယာနိုင်ငံကိုတင်ပို့မဲ့မပဲတွေတတ်မှတ်ထားရဲ့ရက်မှာအပြည့်အဝမပို့နိုင်ပဲဖြစ်နေရကြောင်းအချိန်တိုးပွေးဖို့မြန်မာနိုင်ငံကတောင်းဆိုထားရဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ2020-2021 ဘဏ္ဍာနှစ်အတွက်အိန္ဒိယအစိုးရကဝယ်ယူဖို့သတ်မှတ်ထားတဲ့မပဲတန်ချိန်၄သိန်းကိုဒီလကုန်နောက်ဆုံးထားပြီးတင်ပို့ရမှာဖြစ်ပေမဲ့အပြည့်အဝမပို့နိုင်တာကြောင့်တက်တန်းတိုးပေးဖို့မြန်မာတောင်ရှိသူတွေအိန္ဒိယအနာပိုင်တွေကိုပြောဆိုထားတာပါနောက်ဆုံးတင်ပို့မဲ့ရက်ကိုအစပိုင်းက2021မတ်လလိုအိန္ဒိယဘက်ကသဘောတူထားတာဖြစ်ပေမဲ့ကမ္ဘာတဝန်းကပ်ရောဂါစတင်ကူးစက်လာလေရာကမေလ22ရက်မှာပဲ3လအတွင်းအပြည့်တင်ပို့ဖို့အိန္ဒိယနိုင်ငံဘက်ကပြောင်းလဲသတ်မှတ်ခဲ့ရာဖြစ်ပါတယ်အသစ်ပြောင်းလဲသတ်မှတ်လိုက်တဲ့ရက်အတိုင်းမြန်မာနိုင်ငံကအချိန်မီတင်ပို့နိုင်မှာမဟုတ်တာကြောင့်အိန္ဒိယတောင်ရှိသူတွေကိုဆက်သွယ်ပြီးအချိန်တိုးပေးဖို့တောင်းဆိုထားကြောင်းနယူးဒေလီမြန်မာတန်ရုံးကစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုပြောပါဗျ။မပေးတောင
်းတင်ရေးသိင်းဟိုဟာအဲ့တော့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့ဟိုပါတော့စီးပွားဦးတန်းဝန်ကြီးဌာနကနေကျွန်တော်တို့ဒီအိန္ဒိယကနကွန်မတ်စ်အင်ဒပ်စီကိုဟိုရက်ဆော့ကြတာပြည်နေတာအခုချိန်ကြီးကတော့ဟိုပါတော့အိန္ဒိယအစိုးရဘက်ကတော့ဟိုပါတော့ပြည်ထောင်စုလေးရတော့မကြရဘူးဒီအရောက်တော့တိုင်းမှာလေအလုပ်တွေတော့ဒီကကဟောပေါ့ကျွန်တော်ဒီအိန္ဒိယကွန်မတ်စ်မင်းကြီးကဒီအာရှတမဂိုင်းကျောင်းမှာဆက်ကြည့်ရတဲ့အခါမှာလေသူကဒီကကတော့ဘောင်းသူအဖေလေးကြီးမှဆုံးကြရတာဖြစ်တယ်ပြောတော့လည်းအစီအစဉ်တွေပေါ့နော်အဲ့ဒီလိုကြည့်ရတယ်
မြန်မာနိုင်ငံမှာလက်တလောမပဲလက်ကြံပမာဏကလည်းတန်ချိန်2သိန်းကျော်လောက်ပဲရှိမယ်လို့ခန့်မှန်းထားပါတယ်ဒီအတွက်လည်းတမတ်ရက်အသေးအတိုင်းအပြည့်အဝတင်ပို့နိုင်မှာမဟုတ်တာကြောင့်မူလတမတ်ရက်အတိုင်းရှင်းနှစ်သေးသည့်စောင့်လိုက်ပေးဖို့ဒါမှမဟုတ်ရင်လည်းလုံလောက်တဲ့သက်တမ်းအထိတိုးပေးဖို့မြန်မာနိုင်ငံပဲနှံ့ကုန်တွေများအသင်းကလည်းမြန်မာနိုင်ငံအခြေစိုက်အိန္ဒိယတိုင်ယွန်ကတဆင့်တောင်းဆိုထားကြောင်းအသင်းရဲ့အတွင်းရမှုဦးမင်းကိုဦးကပြောပါတယ
်ခုလက်ရှိတန်ချိန်၄သိန်းကျော်ဆိုတာဒီဘတ်ဂျက်နဲ့အနေနဲ့သူတောင်းထားတာပရမတ်ဒီ2021မလကုန်ပြီလို့သူတောင်းထားတာပြီးကမှအခုကျွန်တော်လည်းဩဂတ်3လတည်းပဲသူကဒီကနေ၄ရက်ပို့ရမယ်ဆိုပြီးတော့2021ဘာနာနေ့ဆိုသူပြောတာပေါ့ကျောင်းတော့အိန္ဒိယအစိုးရကဘယ်လိုပုံမတည့်တိုင်းတွေပြီးတော့ကွန်ထရိုးလုပ်လို့ပြင်နေတာပေါ့ဒီနေ့သူအိန္ဒိယဘက်မှလည်းအဲ့ဒီဟာနဲ့ပတ်သက်လို့ပြင်လုပ်နေတယ်လို့ပဲသူကကြားပါလို့ပေါ့
မြန်မာပဲမျိုးစုံကိုနိုင်ငံပေါင်းအများအပြားကိုတင်ပို့ပေးမယ်မပဲကတော့အိန္ဒိယကအများဆုံးဝယ်ယူနေတာဖြစ်ပါတယ်ဩဂုတ်လ31ရက်အပြီးပေးသွင်းရမယ်ဆိုတဲ့ကိစ္စဟာလက်တလောကိုဗစ်ရောဂါအခြေအနေနဲ့အိန္ဒိယအစိုးရရဲ့စီးပွားရေးမူဝါဒအပြောင်းအလဲတချို့ကြောင့်ဖြစ်ရတာပါ။အိန္ဒိယနိုင်ငံကမပဲဆိုင်ရီကဟက်တာ2,600ကျော်ပဲဒီဇင်ကိုလည်းဟက်တာ4,000အထိတိုးဆိုင်ထားပြီးအထွက်ကောင်းမယ်လို့မျှော်လင့်ရလို့ဒါကိုချိန်ဆပြီးမပဲဝယ်ယူရဲ့အချိန်ကိုအပြောင်းအရွှေ့လုပ်တာဖြစ်နိုင်ကြောင်းသုံးသပ်နေရလဲရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။